This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစာလိုက်ရှင်ဘီတို့ကနေကြွေးပြီးဘီကင်းလုံးချုံကျမကြပါစီလို့ဗီဒီယိုအယူကြီးအဖွဲ့သားများကစတောင်းမြစ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ2025ခုနှစ်စက်တင်ဘာလ9ရက်နေ့ဗီဒီယိုအယူကြီးရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ဗီဒီယိုအယူကြီးရဲ့စီရီသတင်းကောက်လွှတ်ချက်ကိုမင်းယူမှာတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးဗီဒီယို NUG ရဲ့မနက်ခင်းစီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းနေဖြင့်တပ်မ101မှစစ်ကောင်မရှင်စစ်ကြောင်းအနောက်ဘုံကံပြူရွာကိုရောက်လာချိန်ရော့ကတ်များဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းပကောက်ကူမြို့နယ်တပ်မ101မှထွက်လာတဲ့စစ်ကောင်မရှင်စစ်ကြောင်းအားအနောက်ဘုံကံပြူရွာကိုရောက်ရှိလာချိန်မှာရော့ကတ်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Burma Revolution Rangers ကထုတ်ပြန်ထားပါတယ်စက်တင်ဘာလ6ရက်နေ့မနက်9နာရီအချိန်မှာအနောက်ဘုံကံပြည်သူစစ်ရွာကိုရောက်ရှိလာတဲ့စစ်ကောင်မရှင်စစ်ကြောင်းကို9နာရီ40မိနစ်အချိန်မှာရော့ကတ်5လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်စစ်ကောင်မရှင်တပ်သားများထိခိုက်သေးဆုံးမှုရှိမရှိကိုအတိမပြုနိုင်သေးဘူးလို့သိရပြီးစစ်ကောင်မရှင်ဘက်ကလက်နက်ကြီးများဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမယ့်မဟာမိတ်တပ်ဖွဲ့ဝင်များထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ယခုတိုက်ခိုက်မှုကို Burma Revolution Rangers ပကုတ်ကူမြို့နယ်ပကဖတ်တရင်တဲပကုတ်ကူမြို့နယ်ပကဖတ်လက်နက်ကြီးတပ်ဖွဲ့ Cobra 1နဲ့ Burma တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တရက်မြို့နယ်မှာစစ်ကောင်မရှင်စစ်ကြောင်းနဲ့ကားရန်ကိုခြုံခိုးတိုက်ခိုက်ခဲ့ရာ19ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းတရက်မြို့နယ်မှာစစ်ကားကြီး2စီးပါစစ်ကောင်မရှင်စစ်ကြောင်းနဲ့ကား6စီးဆိုင်ကယ်5စီးပါရဲနန်းတို့ကိုခြုံခိုးတိုက်ခိုက်ခဲ့ရာစစ်သား19ဦးသေဆုံးခဲ့တယ်လို့ဗမာပြည်ကာကွယ်ရေးတပ် USBA ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ6ရက်နေ့နေ့လယ်2နာရီ17မိနစ်ခန့်တွင်ညောင်ဝိုင်းကျေးရွာနဲ့တက်ကျေးရွာကြားကလမ်းမိုင်းတနေရာမှာစစ်ကားကြီးနှစ်စီးနဲ့စစ်မေများအပါအဝင်အင်အား80ဝန်းကျင်ခန့်ပါစစ်ကော်မရှင်စစ်ကြောင်းကို USBA ကခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်အရာရှိ2ဦးအပါအဝင်စစ်သား14ဦးစစ်မေ2ဦးသေဆုံးသွားခဲ့ပြီးစစ်သား9ဦးစစ်မေ2ဦးအပြင်းထန်ဒဏ်ရာရသွားတယ်လို့သိရပါတယ်စူပါစစ်ကြောင်းဟာတရက်မြို့နယ်အတွင်းကကျေးရွာများကို9ရက်တာစစ်ကြောင်းထိုးခဲ့ပြီးကပ္ပစ12ကနေဖောကား3စီးနဲ့ပြည်သူပိုင်ပစ္စည်းများကိုလာရောက်ခိုးယူခဲ့ပြီးနေ့စဉ်လက်နက်ကြီးများနဲ့ပစ်ခတ်နေတဲ့စစ်ကြောင်းဖြစ်တယ်လို့ဖော်ပြထားပါတယ်အလားတူစက်တင်ဘာလ6ရက်နေ့ညနေ4နာရီမှာအထက်မင်းလာမြို့နယ်ကနေကပ္ပစ12ကိုလုပ်ငန်းသုံးပစ္စည်းများတယ်ဆောင်လာတဲ့ရင်နန်းကိုတရက်မြို့နယ်ဘော်ရဲစခန်းမြောက်ဖက်4ကီလိုမီတာအကွာတစည်းကောက်ကျေးရွာအနီးခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ကပ္ပစလုပ်ငန်းသုံးပစ္စည်းများတယ်လာတဲ့ကွန်တိန်နာ၄စီးအင်အား၄၀ခန့်ပါစစ်ကား၂စီးနဲ့အင်အား၁၀ဦးပါရှေ့ပြေးဆိုင်ကယ်၅စီးတို့ကို USBA ကခြုံခိုးတိုက်ခိုက်ခဲ့ရာရဲတပ်ဖွဲ့ဝင်၃ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆက်လက်ပြီးစစ်ကော်မရှင်တပ်သားများစခန်းစွန့်ခွာထွက်ပြေးသွားတဲ့တောင်ညိုဆဲမကြီးပင်ဂိတ်ကိုနယ်မြေရှင်းလင်းခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းနတ်တလင်းမြို့နယ်တောင်ညိုဆဲရှိမကြီးပင်ဂိတ်စခန်းမှစစ်ကော်မရှင်တပ်သားအလုံးစခန်းစွန့်ခွာထွက်ပြေးသွားတာကြောင့်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တယ်လို့တာယောရီခရိုင်3801တပ်ရင်းထံကသိရပါတယ်။စက်တင်ဘာလ5ရက်မနက်တနားခန့်မှာအင်အား20ကျော်ရှိမကြီးပင်ကိစ္စခန်းမှစစ်ကော်မရှင်တပ်သားများအားလုံးစခန်းစွန့်ခွာထွက်ပြေးသွားတာကြောင့်တော်လိုင်းတပ်ဖွဲ့များကနေမြေရှင်းလင်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်။နေမြေရှင်းလင်းရေးပြုလုပ်စဉ်မှာကြည်များ၊ရှစ်ထွက်မိုင်းများ၊စစ်အသုံးဆောင်ပစ္စည်းများ၊စံအိတ်၁၁အိတ်နဲ့ပဲအိတ်၂အိတ်ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ ဆိုပါနေမြေရှင်းလင်းရေးကိုတာယော်ရီခိုင်တက်ရင်3801ဒူရင်မှုဥဆောင်က3801တက်ခွဲ2တက်ခွဲ4နဲ့တက်ခွဲ6တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးဖားကတ်မြို့နယ်တွင်တိုက်ပွဲများပြင်းထန်နေ၍ဒေသခံများထိခိုက်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်တွင်စက်တင်ဘာလ6ရက်နနက်4နာရီခန့်ကမမုံဖားပြင်ဖားကန့်လမ်းပေါ်ရှိမော်တောင်းနှင့်စမ်းကြွယ်ကြီးရွာများသို့စစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်လာခဲ့ရာ KIA နှင့် KPDF တပ်ဖွဲ့များကခုခံတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်ထိုတိုက်ပွဲအတွင်စစ်ကောင်စီ၏လက်နက်ကြီးပစ်ခတ်မှုကြောင့်စမ်းကြွယ်ကြီးရွာရှိမစိုးရိမ်တိုက်ကြောင်းမှတန်ကားတစ်ပါးပါဝင်ဒေသခံ၄ဦးဒဏ်ရာရရှိခဲ့ပြီးဒဏ်ရာရသူများထဲတွင်အသက်9နှစ်အရွယ်ကလေးငယ်2ဦးပါဝင်က၎င်း၏ဒဏ်ရာမှပြင်းထန်သဖြင့်စိုးရိမ်ရတယ်လို့သိရပါဗျ။ထို့အပြင်နနက် 7:30 မိနစ်ခန့်တွင်ဖားကန်မြို့အေးမြတာယာရက်ွက်တို့စစ်ကောင်စီကလက်နက်ကြီးဖြင့်ပစ်ခတ်ခဲ့ရာကလေးငယ်တူထပ်မံတန်ရာရရှိခဲ့တယ်လို့သိရပါတယ်။နေ့လယ်2နာရီခန့်တွင်လည်းမြို့မရက်ွက်စိမ့်ရွှေဝအိမ်ရှိတွင်လက်နက်ကြီးကြောက်ပောက်ကွဲခဲ့ပြီးကားနှစ်စီးထိခိုက်ပျက်စီးခဲ့တော်လဲလူထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။စက်တင်ဘာလ5ရက်ညပိုင်းတွင်လည်းဖားကန့်စိတ်မူလမ်းပေါ်ရှိယူမာကြီးရွာအေဗာမျိုးချံတွင်စစ်ကောင်စီတပ်နှင့် KIA KPDF တပ်ဖွဲ့များအကြားတိုက်ပွဲပြင်းထန်ခဲ့ပြီးမော်တောင်းကျေးရွာရှိ KIA KPDF ၏ဂိတ်စခန်းတစ်ခုကိုစုခွာပေးခဲ့ရတယ်လို့သိရပါတယ်။ထို့အပြင်စစ်ရေးတင်းမာမှုကြောင့်ဖားကန့်မြို့လေကောင်ရှိမြို့နယ်ပညာရေးမှူးရုံးနှင့်တွဲရက်တီရှိသည့်ဖားကန့်အထက်တန်းကျောင်းအပါအဝင်မြို့ပေါ်ကျောင်းများကိုစက်တင်ဘာလ2ရက်မှစတင်ကာတပတ်ပိတ်ထားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြရီမြို့နယ်၄ကိတ်ကော်ပြည်သူ့စေယုံကိုစစ်တပ်ကအသေးခံ drone ဖြင့်ဗုံးကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ5ရက်ည7နာရီမှ12နာရီဝန်းကျင်တွင်ကရင်ပြည်နယ်မြရီမြို့နယ်မြရီမြို့တောင်ဘက်၄ကီကော်မြို့တင်အမှတ်2ရပ်ကွက်ရှိစေယုံကိုစစ်ကောင်စီတပ်ကအသေးခံကာမီကာဇီ drone ဖြင့်ဗုံးကျဲတိုက်ခိုက်ခဲ့ရာစေယုံအဆောက်အုံပျက်စီးသွားခဲ့တော်လဲလူထိခိုက်မှုမရှိခဲ့ကြောင်းကရင်စစ်ရေးသတင်းရင်းမြစ်များမှသိရပါဗျ။အဆိုပါတိုက်ခိုက်မှုကြောင့်စေယုံ၏ဆရာဝန်များနားနေဆောင်ထိခိုက်ပျက်စီးခဲ့ပြီးလူနာတွေတော့မရှိဘူးလို့သိရပါတယ်။ထို့အပြင်စက်တင်ဘာလ4ရက်နေ့ပိုင်းတွင်လည်းမြရီမြို့နယ်တောင်ဘက် DGPA ထိန်းချုပ်ထားသည့်ကြောက်ခတ်ကျေးရွာရှိစေယုံဟောင်းကိုစစ်ကောင်စီက drone ဖြင့်ဗုံးကျဲတိုက်ခိုက်ခဲ့ရာအဆောက်အုံပျက်စီးခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးနတ်မောက်တွင်စစ်တပ်ကလေဒီဖြင့်ဗုံးကျဲတိုက်ခိုက်တားအဖ2ဦးထိခိုက်ပြီးဖခင်ဖြစ်သူသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ6ရက်နေ့လယ်12နာရီခန့်တွင်နမောင်မြို့နယ်ရုံးပင်ကုတ်ကျေးရွာတွင်စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်တပ်လေးဒီဖြင့်ဗုံးကျဲတိုက်ခိုက်မှုကြောင့်တားဖ2ဦးထိခိုက်ဒဏ်ရာရရှိပြီးဖခင်ဖြစ်သူသေဆုံးခဲ့ကြောင်းဒေသသတင်းများအရသိရပါသည်။တိုက်ခိုက်မှုအတွင်းလူနေအိမ်ပေါ်သို့ဗုံးကျရောက်ပောက်ကွဲခဲ့ရာအသက်40အရွယ်ဦးစော်ထွန်းဆိုသူနေရာတွင်ပွေချင်းပြီးသေဆုံးခဲ့ပြီး၎င်း၏သမီးဖြစ်သူအသက်16နှစ်အရွယ်မိန်းကလေးတဦးမှာလက်တွင်ဒဏ်ရာရရှိခဲ့တယ်လို့သိရပါသည်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပြည်ဦးလွင်တွင်စစ်တပ်အရာရှိဟုဆိုသူကဖုံးဆိုင်ပိုင်ရှင်နှင့်ဝန်ထမ်းများကို PDF ဟုဆွဆွဲပြီးဖမ်းမိဟုချိန်ချောက်တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းပြည်ဦးလွင်မြို့ရှိဖုံးဆိုင်တစ်ခုတွင်စစ်တပ်အရာရှိဟုဆိုသူအရဲဝတ်နှင့်အမျိုးသားတဦးကဆိုင်ပိုင်ရှင်နှင့်ဝန်ထမ်းများကို PDF ဟုဆွဆွဲကဖမ်းဆီးမိဟုချိန်ချောက်ခဲ့သည့်ဖြစ်စဉ်တစ်ခုစက်တင်ဘာလ5ရက်တွင်ဖြစ်ပွားခဲ့ကြောင်း AAMNJ မှသတင်းဖော်ပြထားပါသည်။လူမှုကွန်ရက်တွင်ပြန့်နှံ့နေသည့် CCTV ရုပ်သံမှတ်တမ်းများအရအဆိုပါအမျိုးသားကမင်းတို့ကစစ်တပ်ကိုပိုင်တာဘလောက်ပိုင်တာလဲတရင်မှုလောက်ထိပိုင်တာမလားနေပြည်တော်ပိုင်လားရန်ကုန်ပိုင်လားခရိုင်မှုထိပိုင်လားလို့ချင်းချောက်ပြောဆိုခဲ့တာတွေတွေ့ရပါတယ်ထိုချင်းချောက်မှုသည်လူမှုကွန်ရက်အသုံးပြုသူများအကြားပြင်းထန်သောဝေဖန်မှုများပေါ်ထွက်စေခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်များ၏အာဏာအလွဲသုံးစားလုပ်မှုနှင့်ပြည်သူလူထုအပေါ်ဖိနှိပ်မှုများကိုထပ်မံထင်ရှားစေတယ်လို့ဆိုကြပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Cashel နဲ့ဗဒဲပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့တည်တွင်သတင်းများကိုမေဦးနိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ CRPH ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနလုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်ရှင်းလင်းတင်ပြတဲ့သတင်းကိုတင်ပြပေးပါမယ် 2025ခုနှစ်စက်တင်ဘာလ5ရက်နေ့မှာဗီဒီယိုကွန်ဖရင့်မှတက်ဆင်ကျင်းပခဲ့တဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး34မြင်းဆောင်2025မှာအမျိုးသားညီညွတ်ရေးအစိုးရပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်း CRPH မှတင်ထုတ်ပြန်ထားပါတယ်။အစည်းအဝေးမှာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကအဖွဲ့မှစကားပြောကြားပြီးပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးလွင်ကိုလက်ကဝန်ကြီးဌာနရဲ့မဟာဗျူဟာရည်မှန်းချက်3ရက်မှာအကြံဘက်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားလေပတ်မှုအတွက်အဓိကတောက်တိုင်ဖြစ်တဲ့အုပ်ချုပ်ရေးနဲ့စီးပွားရေးပြစ်မှတ်များကိုအကြံဖတ်မှုတိုက်ဖြတ်ရေးဥပဒေဖြင့်စစ်တပ်ရဲ့နိုင်ငံရေးမှပါဝင်မှုကိုအဆုံးသတ်စေရန်ဂျာကာလာအုပ်ချုပ်ရေးစနစ်ပုံမူအားကောင်းအောင်ဆောင်ရွက်ပြီးတော့အုပ်ချုပ်ရေးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဝန်ဆောင်မှုလုပ်ငန်းများတိုးတက်ကောင်းမွန်အောင်ဆောင်ရွက်ရန်နဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်နယ်ဖက်ဒရယ်ယူနစ်များအကြားဖက်ဒရယ်ဒီမိုကရေစီစနစ်ကိုအခြေခံတဲ့အုပ်ချုပ်ရေးစနစ်ပူးပေါင်းအကောင့်ထည့်ဖို့ရန်နဲ့ရည်ရွယ်ချက်လုပ်ငန်းအစီအစဉ်၅ချက်မှာအကြံဘက်စစ်ကောင်စီရဲ့အုပ်ချုပ်ရေးအဓိကအထောက်အပံ့ဖြစ်နေတဲ့ high value targets များနဲ့ high payroll target များကိုတားဆီးနှိမ်နဲ့အရေးယူဆောင်ရွက်ရန်ဂျာကာလာအုပ်ချုပ်ရေးကိုNUG ထိန်းချုပ်နယ်မြေများမှာကောင်းမွန်သောအုပ်ချုပ်ရေးဝန်ဆောင်မှုများပေးနိုင်ရန်လုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးစီမံချက်များချမှတ်အကောင့်ထည့်ဖို့ဆောင်ရွက်ရန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးမဟာဗျူဟာစီမံချက်များအကောင့်ထည့်ဖို့ဆောင်ရွက်ရန်နှင့်အမျိုးသားညီညွတ်ရေးအစိုးရနှင့်ပြည်နယ်ဖက်ဒရယ်ယူနစ်များအကြားဖက်ဒရယ်စနစ်ကိုအခြေခံတဲ့အုပ်ချုပ်ရေးနှင့်ရဲလုပ်ငန်းစဉ်ဖော်ဆောင်ရန်အတွက်လက်တွေ့ပူးပေါင်းဆောင်ရွက်နိုင်ရန်မူဝါဒနဲ့လုပ်ငန်းစဉ်များပေါ်ပေါက်လာရေးဆောင်ရွက်ရန်တို့အပါဝင်ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းများအပေါ်ရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။အဲဒီနောက်တက်ရောက်လာကြတဲ့ကော်မတီဝင်များကမြေပြင်အခြေအနေများနဲ့ပတ်သက်ပြီးတော့သိရှိလိုတာများဆွေးနွေးမေးမြန်းကအကြံပြုခဲ့ကြပြီးတော့ပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်ကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဆက်လက်ပြီးရေးရကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရမှာအလို့သမားရေးရကော်မတီကတင်ပြဆွေးနွေးကအစည်းအဝေးကိုရန်နာခဲ့ပြီးတော့အစည်းအဝေးကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌအတွင်းရေးမှူးများနဲ့အဖွဲ့ဝင်များရေးရကော်မတီအဖွဲ့ဝင်များပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့တာဝန်ရှိသူများတက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးထင်းလင်းမြို့နယ်မှာလူတုအသိပညာပေးလူအခွင့်ရေးဟောပြောပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးထင်းလင်းမြို့နယ်တဲကကြေးရွာတစ်ခုမှာဩဂုတ်လအတွင်းလူအခွင့်ရေးနဲ့ပတ်သက်တဲ့အသိပညာပေးဟောပြောပွဲတစ်ခုပြုလုပ်ခဲ့ကြောင်း NUG လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနတင်ထုတ်ပြန်ထားပါတယ်။ဟောပြောပွဲကိုမြို့နယ်လူအခွင့်ရေးတာဝန်ခံတွေကဥဆောင်ပြုလုပ်ခဲ့ပြီးတော့ကြေးရွာပါအဖတာဝန်ခံတို့လည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။တင်တန်းမှာလူခွင့်ရေးနဲ့ပတ်သက်တဲ့အထိပ္ပယ်ဖွင့်ဆိုချက်တွေအခြေခံလူခွင့်ရေးအကြောင်းအရာတွေနဲ့လူခွင့်ရေးကြီးညာစာတမ်းထဲမှာပါဝင်တဲ့အချက်တွေကိုအသိပညာပေးဟောပြောခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်အကြံပေးစီအုပ်စုရဲ့လေကြောင်း NDA နဲ့ပတ်သက်ပြီးတော့ဆောင်ရန်ရှောင်ရန်တွေကိုလည်းရှင်းလင်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဟောပြောပွဲကိုကြေးရွာဒေသခံ131ဦးတက်ရောက်ခဲ့ပြီးတော့ဟောပြောပွဲအပြီးမှာအခြေခံလူခွင့်ရေးအကြောင်းအရာတွေကိုပုံမနာလည်လာကြောင်းမှတ်ချက်ပြုခဲ့ကြတယ်လို့အမျိုးသမီးတွေအကြံဖတ်ခံရတာတွေနဲ့လူသားချင်းစာနာမှုတွေအကြောင်းကိုထပ်ပြီးတော့အသိပညာပေးဟောပြောမှုတွေလုပ်ဖို့ဒေသခံတွေကတောင်းဆိုခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးထိုင်းနိုင်ငံချွန်ဘူရီမှာရှိတဲ့စစ်ရုံတစ်ခုမှာအလုသမားများ38ဦးအလုထုတ်ပယ်ခံရတဲ့အတွက်ကြောင့် NUG နဲ့ MHAC မှတွားရောက်ကူညီဖြည့်ရှင်ပေးတဲ့တဲ့င်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံချွန်ဘူရီမှာရှိတဲ့စစ်ရုံတစ်ခုမှာအလုလုနေတဲ့အလုသမားများ38ဦးကိုစစ်ရုံဘက်မှနေထိုင်ခွင့်နဲ့အလုလုကင်ခွင့်ဆိုင်ရာအထောက်အထားများပြည့်စုံပေးမယ်လေအထောက်အထားမပြည့်စုံဟုဆိုကာကြိုတင်အသိမပေးဘဲနဲ့စက်တင်ဘာလ1ရက်နေ့မှာအလုမှထုတ်ပယ်လိုက်တဲ့အတွက်ကြောင့်ကူညီဆောင်ရွက်ပေးပါရန်အလုသမားများမှတိုင်ကြားလာကြောင်းတင်ပြရှိပါသည်ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရအလို့သမားဝန်ကြီးဌာနမှတာဝန်ရှိသူနဲ့ MHAC မဟာမိတ်အဖွဲ့မှအဖွဲ့ဝင်များဟာအလို့သမားများအားတွားရောက်တွေ့ဆုံခဲ့ပြီးတော့အလို့သမားများရပိုင်ခွင့်ရှိတဲ့အခွင့်အရေးများအပေါ်ဖြည့်ရှင်းနိုင်ရန်အတွက်သက်ဆိုင်ရာနယ်မြေကန်အစိုးရရုံးသို့တွားရောက်ပြီးတော့အလို့သမားများအတွက်လိုအပ်တာများကိုကူညီဆောင်ရွက်ပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ JCB အနေဖြင့်စေအုပ်စုကိုအားပေးကူညီနေတဲ့ UAB ခရိုနီများနဲ့ဆက်နွယ်မှုများကိုအဆုံးသတ်ဖို့ Justice for Myanmar ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဂျပန်ငွေပေးချေရေးကုမ္ပဏီ JCB အနေဖြင့်မြန်မာစေအုပ်စုကျူးလွန်ထားတဲ့ရာဇဝတ်မှုကြီးများကိုအားပေးကူညီနေတဲ့ UAB ခရိုနီများနဲ့ဆက်နွယ်နေမှုများကိုအဆုံးသတ်ရမယ်လို့ Justice for Myanmar ကထုတ်ပြန်ထားပါတယ်။ JCB အနေဖြင့်မြန်မာနိုင်ငံအတွင်းက၎င်းတို့ရဲ့စီးပွားရေးလုပ်ငန်းများနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရမယ်လို့အသိပေးထားပြီးတော့၎င်းတို့ဝန်ဆောင်မှုပေးသူအဖြစ်မိဘဆောင်ရွက်နေတဲ့ UAB ဘဏ်ဟာနိုင်ငံတကာမှဒဏ်ခတ်ပေးဆိုမှုများကိုခံထားရတဲ့ခရိုနီပိုင်ဘန်တစ်ခုဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်က UAB ဘန်ဟာစီးအုပ်စုထံလေရင်စီရောင်းချမှုများအတွက်ငွေပေးချေရမှာ အသုံးပြုတဲ့ဘန်နာကြီးအဖွဲ့အစည်းများထံမှတစ်ခုဖြစ်ကြောင်းသက်မှတ်ဖော်ပြခဲ့ပြီးတော့ EU မှဒဏ်ခတ်ပိတ်ဆို့ထားတဲ့အရေးပါတဲ့မြန်မာကရိုနီစီးပွားရေးလုပ်ငန်းစုကြီး IGE Group နဲ့နက်ဆိုင်နဲ့ဆက်နွယ်မှုများရှိတယ်လို့ဆိုပါတယ် IGE Group တီထောင်သူနဲ့ဥက္ကဋ္ဌနေအောင်ဟာမြန်မာစစ်အုပ်စုနဲ့အလွန်နီးကပ်တဲ့စီးပွားရေးဆက်နွယ်မှုရှိပြီးတော့ရခိုင်ပြည်နယ်အတွင်းစစ်အုပ်စုရဲ့2019နယ်မြေရှင်းလင်းစစ်ဆင်ရေးမှာငွေကြေးလူဒဏ်မှုများပြုလုပ်ခဲ့တယ်လို့သိရပါတယ်2022ခုနှစ်အာဏာသိမ်းကြိုးပမ်းမှုနောက်ပိုင်းလူအခွင့်ရေးဆိုင်ရာကြိုတင်စီစစ်မှုများလှုံ့ဆော်ခဲ့ခြင်းရှိမရှိ UAB ဘဏ်နဲ့၎င်းတို့ရဲ့ဆက်ဆံရေးကြောင့်နိုင်ငံတကာရာဇဝတ်မှုများမှကြံရပါဖြစ်နိုင်မှုကိုစမ်းစစ်ရန်နဲ့လျှော့ချရန်ဆောင်ရွက်ခဲ့ခြင်းရှိမရှိ UAB ဘဏ်နဲ့မိဖက်ဆောင်ရွက်မှုကိုအဆုံးသတ်မသက်ဇူလိုင်လ18ရက်နေ့ရက်စွဲဖြင့်မဲကောင် Watch နဲ့ဂျပန်အဖွဲ့အစည်းများနဲ့အတူစာပေးဖို့မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိဘူးလို့အတည်ပြုထားပါတယ်ခင်ဗျာဆက်လက်ပြီးတော့မွန်ဂိုမြို့နယ်ယူဆိုင်ဘဟုကျောင်းကျောင်းဆောင်တဲ့စီမံကိန်းစတင်အကောင့်ထည့်ဖို့တဲ့တဲ့င်းကိုတင်ပြပေးပါမယ်ကိုကက်အထူးဒေသတက်မုံကိုမြို့နယ်မှာယူဆိုင်ဘဟုကျောင်းကျောင်းဆောင်တက်တိဆောက်ရေးစီမံကိန်းစတင်အကောင့်ထည့်ဖို့ခြင်းအခမ်းအနားကိုကျင်းပခဲ့တယ်လို့တကူကန်းကထုတ်ပြန်ထားပါတယ်စက်တင်ဘာလ4ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားကိုအောက်ချိုရေးကော်မတီအတွင်းရေးမှူးမစ္စတာလီချီမောင်ခရိုင်မှူးမစ္စတာဘောင်အန်ချောင်ဒုတိယခရိုင်မှူးခရိုင်ရဲတပ်ဖွဲ့ရဲမှူးမစ္စတာဂျန်လက်ဖာအပါဝင်ဌာနဆိုင်ရာအကြီးအကဲများဆောက်လုပ်ရေးတာဝန်ရှိသူများကျောင်းသားကျောင်းသူများနဲ့ကြေးရွာကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်အခမ်းအနားလုပ်ငန်းတာဝန်ရှိသူများကခိုင်မာတဲ့အခြေခံအုတ်မြစ်ချအောင်မြင်ရေးပူဇော်တက်ကာပြုခြင်းဒလိထုံတဲ့အစဉ်အလာကိုဥစွာပြုလုပ်ခဲ့ပြီးတော့ခရိုင်အုပ်ချုပ်ရေးကော်မတီအတွင်းရေးမှူးမစ္စတာလီချီမောင်ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်မစ္စတာလီချီမောင်ကကျွမ်းကျင်မှုနဲ့ကြောင်းဆောက်လုပ်ခြင်းစေတနာနဲ့ကြောင်းတက်ရောက်ခြင်းဆိုတဲ့ဂတိပြုချက်ကိုအလေးနက်ထားပြောကြားခဲ့ပြီးတော့စီမံကိန်းတက်လျှောက်လိုက်ပါဆောင်ရွက်မဲ့အထူးလုပ်ငန်းအဖွဲ့ကိုဖွဲ့စည်းက2026စက်တင်ဘာလမတိုင်ခင် PC အသုံးပြုနိုင်အောင်စ조사ဖို့ဆောက်လုပ်ရေးအဖွဲ့ကိုတောင်းဆိုခဲ့တယ်လို့ဆိုပါတယ်အဲဒီနောက်မစ္စတာလီချီမောင်မစ္စတာဘောင်အန်ချောင်မစ္စတာဂျန်လက်ဖာတိုနဲ့ဆောက်လုပ်ရေးတာဝန်ရှိသူမစ္စတာချင်းရှောင်းချန်တို့ကရွှေညက်ကက်ကြီးဖြင့်ဖေးကျူးဖြတ်ခြင်းပြုလုပ်ခဲ့ပြီးတော့အခမ်းအနားကိုရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ဝန်ကျွန်းမျိုးနဲ့ခင်ကြီးရွာကို9ရက်ရိတ်ခါဖြတ်မယ်လို့စစ်ကော်မရှင်ကအုတ်ချုပ်ရေးမှူးအတိပေးတဲ့တဲ့င်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမေတီလာခရိုင်ဝန်ကျွန်းမျိုးနဲ့ခင်ကြီးရွာကို9ရက်တိတိရိတ်ခါဖြတ်မယ်လို့စစ်ကော်မရှင်ခန့်အုတ်ချုပ်ရေးမှူးကအော်ဟစ်အမိန့်ပေးခဲ့ကြောင်း Voice of One Twin ကတရင်ထုတ်ပြန်ထားပါရီစက်တင်ဘာလ6ရက်နေ့နေ့လယ်12နာရီကစပြီးတော့9ရက်တိတိရွာတွင်းရွာပြင်ကဈေးဆိုင်အကုန်ပိတ်ခိုင်းကရောင်းချခွင့်မရှိကြောင်းစစ်ကော်မရှင်ခန့်အုတ်ချုပ်ရေးမှူးကမိုင်းနဲ့ဩသွားတယ်လို့ဆိုပါရီအစားအစာစံစီစီစာဟင်းသီးဟင်းရွက်အသားငါကုံစိမ့်ကုံကြောင့်မြည်သည့်စားသောက်ကုံကိုမှရောင်းချခွင့်မရှိတဲ့အပြင်ဒက်စီဒီဇယ်ဆိုင်တွေလည်းအကုန်ပိတ်ခိုင်းကရောင်းချခွင့်မရှိကြောင်းအမိန့်ထုတ်ထားတယ်လို့သိရပါတယ်။အဲ့ဒီလိုအမိန့်ထုတ်သွားခဲ့တာကြောင့်12နိုင်မထိုးခင်ဈေးဆိုင်တွေအားလုံးမှာရွာသူရွာသားတွေအလူရက်တိုးဝေ့ဝယ်ယူနေခဲ့ကြတယ်လို့ဆိုပါတယ်။ပြည်သူတွေအနေနဲ့အစားအသောက်တွေကိုလူမသိမမြင်နိုင်စေမဲ့နေရာတွေမှာတိုးဝှက်ထားကြဖို့ VOW ကတိုက်တွန်းထားပြီးတော့မြို့နယ်အရှေ့ပိုင်းကခြေရွာတွေမှာအိမ်တွေပေါ်ထိစပယ်ကြီးတွေထဲထိဝင်စစ်ပြီးတော့တွေ့တာနဲ့ဓားများတိုက်လူယူသွားတာမျိုးကိုစစ်ကော်မရှင်တပ်သားတွေကလှုံ့ဆော်နေတယ်လို့အသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါချဲနဲ့ပဒေဖိုးတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာအိမ်မက်တွေကိုပတ်ဆုပ်ဖို့ကနန်လေးတွေတောက်ပါနေစမြော်လေးချနဲ့အနာဂတ်မြင့်တေးကောက်ကွယ်ဆုံးရင်မြူချော်နေမယ်ကန်တရားလမ်းပါကလေး
Radio UNG မှဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လိုင်းတိကိတာအစီအစဉ်လေးနဲ့မောင်တင်သိရေးသားပြီးကိုဆိုးနဲ့ကိုဖတ်တို့တိဆိုထားကြတဲ့အောင်လံလွင့်လို့ချီတက်ကြစို့နော်ဆိုတဲ့တဲ့ချင်းကိုခံစားနာဆင်ကြရမှာဖြစ်ပါတယ်ရှင်။Do now
ရဲ့ညီမျောညီမျောချာတော့ညီနောင်မျိုးဆက်တွေနိုင်ငံတော်တည်တည်စောက်ဖို့တမိုင်းပေးတာဝန်တော်ညီစိန်တော်ညီညာစိန်ပြည်သူများရဲ့တာဝန်သမီးတွေသူရဲ့ကောင်းတွေတို့သားကောင်းတွေအာနာရှင်တော်လံဖို့ညီညီညာတူလက်တွဲအောင်လံထွေးလို့ရှိတဲ့ကြာဆုံးတော်
သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ပြင်တော့တူနမရိုင်နော်အတူဝဲကိုကူဖရမ်ကူလာမ်ကူလင်းဖာစက်တမ်ဘာဖူချာခရှင်ဟွမ်ထူရီမိငါဘခနီညမခုံရင်ပိုင်နောက်တူတောင်ဆန်းစုချီယာအရိုင်းရောင်နန်းအဝိုင်ကက်ကီဂျီမောင်အစာအမ်ဟဘီနိုအပရင်လောင်ထူအတူဝဲရှင်နုကနောမိငါဘောက်ကီနီချူတရားအန်ဟီဗီနကောင်ထူလေချူခုချောင်းရမမောင်ပြီးတော့နောက်ဝါယဖွာအင်တုံပငါချောင်းอีกครูละน้อยเชียมองล้ำรีดื้อเนี่ยระนาอมคายเจมองมินดามังโรมังโรอุณาตังกันโอทุ่งเชิงนี้จุดเดียวอักทุ่มนาการทุเลจูมินดาละมาดูบีเซนาการมุดดูครีกิบทักุงนุ่นุ่มผู้มีตุมาอักขอรูปเป้อุเนคิมอนตอกเกียปามีตุมามิกปันดาอบกิจียงทุเรียตุ้งไว้อาชินุกันโอมิงไงไปอบกิมิအဂရစီနိုပနေအပနာကကီယာမြမခုံရင်ပိုင်နောက်တုံတောင်းဆန်းစုချီလေးကျုအဖုံးစာအမလုံပါကီယာနနဝီယောနေငွေဝိုင်ကခိုင်ချီမောတောင်းဆန်းစုချီအစာအမဟုတ်ပြီးကင်အရီစနိုစက်တမ်ဘာဖုချောက်ဖန်ဟုပရင်နာအော့ကီနီအခုကုပ်ခရစ်ကီဘလော့လော့ကီယာမြမခုံရင်ပိုင်နောက်တုံလေးကျုအမလုံပါကီယာအမနေဖွာရှီဘော်ရီယွန်မဇီဝိုင်လှူတူလောင်ပန်းစုံပြီးအဂရစီနို 암지빈나아땡빈나코피지모동산수지에서호비김에리스노비디오파이온September 7th, 2019. Angrisino Achinumaya, Pangni, Tonga Kuma, Nima Kongreng Bainakdunga, Kana Bilona Riliju, Kyangtumata Rabai, Gomsi, Nima Kongreng Bainakdung, Don Sansuji La, Angrisino Akpana, Mkana Kabine, Tongkyumkia Upiaban, Mthona Ambivai Chimong Pi, Kimarisno Pritkinin, Achinamong Lam Riliju, Nima Ko, Abolona Bivai, Chimong, Kyakiji Pi Pritkinin, Kokum Tram Kulam Kuliud, Angrisino Anna Rungano Dune,Mkana opkijia shata dumtubasiyo pungne amikpana gyakkiya nyama kongreng panaktung tong sansuji leju tukbe akukup kritkip akutalo ne angrisino akpana leju kukup pi planlokki pi gyakni. Minda mangro avanung kukyang riya imdung kyang ikru lono jia monglamri dunne rana omlo kajimo minda mangro mangro unatangkano septembang pukya plinghum tungshogini kukyang riya mamongri akdunga bivaila kutung hika ambumriyon.Bilo nariu anghoi bivai po achunamuya langna opkajia aprendo gakini. Achunamonglam rileju birokrong opkia sugiri. Mangrong opkiang vairion adunga kukyang rino gong un emibi duvai lukajipi. Minda mangro mangro unatangano pritkini. Minda leju hum pram gulam gulipti blakya konghum chimbradahu operation jia. Duune konghum plikiplo shona likya gulionghum mangro amiraba pikyakini. Minda mangro la madubi mangro senaka modo labdung.Kriki Blagung, September Pukya Kongwai Dung Himkin Shang, Pumi Dumat, Akori Rune, Kimon Amikdai Po, Suna Okini, Sangeng Jumkia, Bami Dumano, Achunamuya, Muri Rupene, Kimon Akdoka GP, Amiprena Okini, Achuna Humi Leju, Akukup Tumki Bleurlo, Lokia, Nunu Dumata Gene, Akrunga, Bibi Viper Hidung Aseyang, Achunamuya Buyot Gakini, Achuna Minda Lamadubi Senaga Murtung, Kriki Leshi Birong, Pumi Dumat, Akori Rune, Wangia,Pami Dumapik Amikpana Omne Achunak Pami Leju Mokwiku Somangro Dunga Ahokum Kulhok Lokkiya Pami Dumat Gyakkiyemo Ningam Tindurine Adungwang Tumingan Leju Shimbang Gyakkani Myama Kukrungla Kyokonumabgyak Kyozak Kyanglunimiban Ayo Tisi Nang Ngai Nari Ayo Maitne Naibum Kutnamijeng Nang Sejiya Shingano Printani Nubapuina Van Rainya Ombo Kukum Dungsi MbakoyungKengluk boy riyupua, kyang akdum asuna alimna opkini. Lemmainsla keksak tegya kenglung rileju, anglung kadang une, angshu aglum okulum akkang ambutjiya aminkrana opkini. Lemmainsla kengluk boy rileju, ajaw amingtungka na mana amhun riyung, adukbakshu amingtungka na ka amhun riyung, huningne.Ajun Ria Hunung Rog Agyagung Kengluk Boy Riju Aiya Kya Uno Jia Ngai Na Wai Thukhani Keksak Thikya Kengluk Boy Rila Lem Mainsuri Yap Na Raro Na Sungon Dao Na Miyom Ki Na Ri Kabi Vai Ngo Vaya Akduma Kek Thay Une Kyang Ri Amilin Vai Aminhun Amai Vaya Kyaksak Hingini Nanga Om Naka Peyunga Ngo Vaya Ajun Mui Mui Ri Nuhu Agyagung Ahik Khyangam Nam Tien Duvai. Juna Gagene Nanga Phoping Ovai Kakyak Haung Leju Bainak Dumat Bine Ajuna Mong Lamri Mzikya Angbuma Nam Tien Vai.
Digani Garo Dimyanebe Radio Nuji Sisunugu Kita Janalai Pameshin Nima Sano Jain Mane Shinae Gwene Nya Shinae Gwe Atenima Biene Sumpi Tabasushin Radio Nuji GuMenepai Shinai Guema, Laidu Setau Mida, Sekunia Datama Kungu Mega Hasne. Nyabai Shinai Guema, Laidu Nasanga Mida, Seti Datama Guli Mega Hasduma, Gaya Ipanyu Nasinai Nabishi. Nima Nengendu Nengenamnya, Gosek Nepya Jema Chanayu, Bekin Lojong Jabazilu, Radio NUG Puedu Puedamnya Ga, Sudang Layabari.San Francisco Bay Area အခြေဆိုင်မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်